ကျင်းပတဲ့19ကြိမ်မြောက်တရုတ်ပါတီကွန်ဂရက်ဆာတရုတ်သမ္မတရှီဂျင်းဖင်အတွက်အဓိကကြားတဲ့ဆန္ဒမှုတစ်ခုဖြစ်ပြီးတရုတ်အမေရိကန်နှစ်နိုင်ငံဆက်ဆံရေးဘယ်လိုခီးဆက်မလဲဆိုတာပြသနေတဲ့စင်ရီးယားတစ်ခုဖြစ်အမေရိကန်ထောက်ခံရေးအရာရှိကနီကတ်စွာဆုံးဖြတ်နေကြပါတယ်သမ္မတရှီဂျင်းဖင်ကတော့ခေတ်တစ်ခုအတွက်စံပြဆိုရှယ်လနိုင်ငံတူထောင်မယ်ဆိုတဲ့ကတိစကားနဲ့ဒီညီလာခံကိုဖွင့်လှစ်ခဲ့တာဖြစ်ပါတယ်အမေရိကန်ထောက်ခံရေးသမားတွေကတော့ရှီဂျင်းဖင်ရဲ့ဒီကြေညာချက်ကိုသာမကသူဟာစူအာနာခိုင်မြဲရေးအတွက်နောက်ွယ်ကဘယ်လိုလှုပ်ရှားနေရဆိုတာကိုလည်းစိတ်ဝင်စားနေရတာဖြစ်ပါတယ် American CIA ညွှန်ကြားမှု Mike Pompeo ကတော့မြောက်ကိုရီးယားနျူကလ িয়ার ရန်စားမှုပေါ်တရုတ်ရဲ့တုံ့ပြန်လုပ်ဆောင်မှုကိုကြိုဆိုရမယ့်လုပ်ရလို့ခြိယူထားပါတယ်အဲတချိန်ထဲမှာပဲအခြား American ထိတ်တန့်အရာရှိကြီးတွေကတော့တရုတ်အစိုးရကိုဝေဖန်နေကြတာပါ American နိုင်ငံသားယုံကြည်ရက်ဆီလာရှင်ကဆိုရင်တရုတ်နိုင်ငံရဲ့တောင်တုပ်ပင်အတွင်းလုပ်ရတဲ့ဟာရန်စလိုရဲ့လုပ်ရတဲ့ဖြစ်ပြီးဥပဒေအတိုင်းဆောင်ရွက်မဲ့လုပ်ငန်းတွေအတွက်စင်ခေါ်နေခြင်းဖြစ်တယ်လို့ပြောခဲ့ပါတယ်။အမေရိကန်ထောက်ခံရေးအရာရှိတွေကချီချင်းဖင်ဟာရခိုင်တရုတ်ခေါင်းဆောင်ကြီးဥက္ကဋ္ဌမော်စီတုံးရဲ့ပုံစံမျိုးဖြစ်အောင်သူ့ကိုယ်သူလှုပ်ဆောင်လာနေတဲ့ဆိုရင်ပုံကြီးချက်ပြောရမကြဘူးလို့သုံးသပ်နေကြပါတယ်။ဒီပါတီညီလာခံပြီးတော့ရင်ကမ္ဘာ့ဇက်ခုံပေါ်မှာတရုတ်နိုင်ငံရဲ့လှုပ်ဆောင်ရေးအားလုံးကိုချီချင်းဖင်ကလွတ်လွတ်လပ်လပ်လမ်းညွှန်တောင်းထားတာမှဖြစ်တယ်လို့ဆိုကြပါတယ်။